Syria နိုင်ငံကိုစစ်ရေးရအရေးယူတဲ့ကိစ္စဟာ American နိုင်ငံရဲ့အကျိုးစီးပွားအတွက်အသေးချပဲလို့ American နိုင်ငံသားရဲ့ဝန်ကြီး John Kerry ကပြောပါရယ်။ Syria သမ္မတအဆက်အစိုးရဟာအရသားတွေကိုဓာတ်ရုပ်လက်နက်အသုံးပြုပြီးတော့တိုက်ခိုက်ခဲ့တယ်ဆိုတာလုံးဝတန်တရားမရှိအောင်ကိုကြိမ်းသိတယ်လို့ Mr. Kerry ကအထက်လွှတ်တော်နိုင်ငံသားရေးရာကော်မတီကြားနာပွဲမှာထွက်ဆိုသွားတာပါ။စစ်တပ်ဟာဒီတိုက်ခိုက်မှုတွေကိုလှုပ်ဆောင်မှုတွေတေချာကြိုတင်ပြင်ဆင်ခဲ့တယ်ဆိုတာခိုင်လုံတဲ့အထောက်အထားရှိပါတယ်။ဒီတိုက်ခိုက်မှုကိုတပုန်တွေကလှုပ်ဆောင်တာမဟုတ်ဘူးဆိုတာသိပြီးတော့စဉ်းစားကြည့်ဖို့မလိုပါဘူးလို့ Mr. Kerry ကပြောပါတယ်။ American လွှတ်တော်အမတ်တချို့က Syria နိုင်ငံအရေးကိစ္စမှာ American ဝင်မပါသင့်ဘူးလို့ယူဆနေကြပေမဲ့လေအစိုးရသမားတွေဟာဓာတ်ရုလက်နက်ကိုအရန်ကိုအသုံးပြုကျင်နေကြတယ်။ Mr. Assad လည်းဓာတ်ရုလက်နက်ကိုထပ်ပြီးတော့သုံးအောင်ပါပဲလို့ Mr. Kerry ကဆိုပါတယ်။အစိတ်တန်းဝေးအသုံးမပြုရအောင်ဆိုပြီးတော့သမ္မတအိုဘားမားရဲ့ကြော်ဖြတ်လို့မရတဲ့မျက်နှာတားထားတာဟာတကွာလုံးအတွက်လည်းဖြစ်ပါတယ်။အီရန်ဟက်စ်ဘိုလာနဲ့မြောက်ကိုရီးယားတို့ဟာအမေရိကန်ပြည်အောင်စုနဲ့မဟာမိတ်တွေတုတ်တုတ်မှမလုပ်တာကိုစောင့်ပြီးတော့နားထောင်နေကြတယ်လို့လည်းသတိပေးသွားခဲ့ပါတယ်။သမ္မတဘရက်အိုဘားမားကတော့စီးရအစိုးရပေါ်မှာတိုက်ခိုက်မှုတစ်စုံတစ်ရာမလုပ်ခင်မှာလွှတ်တော်ရဲ့ခွင့်ပြုချက်ကိုတောင်းခံမယ်လို့ပြောကြားထားပါတယ်။